ကိုဗစ် -19 ကူးစက်မှုနှုန်းနဲ့ဒီသေဆုံးမှုနှုန်းဒုတိယအမြင့်ဆုံးဖြစ်လာနေတဲ့အီတလီနိုင်ငံမှာရှိနေကြတဲ့မြန်မာနိုင်ငံသားတွေအခုညလိုအပ်လာခဲ့ရင်မြန်မာတန်ယုံကိုဆက်သွယ်အကြောင်းကြားဖို့တန်ယုံတာဝန်ရှိသူကပြောပါတယ်။လက်ရှိအချိန်ထိတော့အီတလီမှာရှိနေတဲ့မြန်မာနိုင်ငံသားတွေထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ထားသူရှိပြီဆိုတဲ့သတင်းမျိုးမထွက်လာသေးပါဘူး။ဒီသတင်းအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မဆုစုကဆက်ပြောပြပါမယ်ရှင်။
COVID-19 ရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံပြည်ရင်အီတလီနိုင်ငံဟာသေဆုံးသူနဲ့ရောဂါကူးစက်ခံရသူဒုတိယအများဆုံးနေရာမှာရှိနေတာဖြစ်ပြီးအဲ့ဒီမှာမြန်မာနိုင်ငံသား300ကျော်ရှိပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကိုထိ ंछ ုပ်တဲ့အနေနဲ့အီတလီအစိုးရကတနိုင်ငံလုံးအတိုင်းအတာအရေးပေါ်အခြေအနေသတ်မှတ်လိုက်ပြီးခရီးသွားလာခွင့်ကိုမနေ့ကညမှာပဲပိတ်ပင်လိုက်ပါတယ်။အခုလိုအခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အီတလီနိုင်ငံမှာနေထိုင်တဲ့မြန်မာနိုင်ငံသားတွေကိုတော့အခုချိန်ထိဒီရောဂါပိုးကူးစက်တာမရှိသေးဘူးလို့ရောမမျိုးအခြေဆိုင်မြန်မာတန်ယုံတာဝန်ရှိသူက VOA ကိုပြောပါတယ်
ကျွန်တော်တို့မြန်မာတော့ဖြစ်တဲ့သူတော့မရှိသေးဘူးကြတော့ကျွန်တော်မရှားသေးဘူးပေါ့နော်ကျွန်တော်လည်းမြန်မာတွေကိုဆက်သွယ်ပြီးတော့ဘယ်လိုဖြစ်လဲအစားအသောက်တရားတာကောင်းဝင်ကျွန်တော်ကပါရှိတယ်ပါနာဆိုသူတို့ကတော့ဆက်လို့တယ်ဝယ်ထားတယ်ဆန်တို့ချီတို့ဒီမှာတော့ရနိုင်တဲ့အစားအသောက်တွေကိုကြားကြရဝယ်ထားကြတယ်အိမ်မှာပေါ့နော်ဆိတ်ပြီးတော့ထိနှံ့တော့လည်းဖြစ်ပေါ့နော်ဒါနဲ့အပြင်းလေးပါးအထွက်နေတယ်မသွားဖြစ်တာကြတာအိမ်မှာပဲနေရပေါ့အဲ့လိုပဲရှိတယ
်ဒီကနေ့ညနေခင်းစီရင်အီယာအီတလီနိုင်ငံမှာကိုရိုနာရောဂါပိုးကူးစက်ခံရသူ9100ကျော်ရှိနေပြီးသေဆုံးသူကတော့463ဦးရှိသွားပါပြီ။တန်ယုံအနေနဲ့မြန်မာနိုင်ငံသားတွေနဲ့အဆက်အသွယ်ပုံမှန်ရှိနေပြီးသူတို့လိုအပ်တဲ့အခက်အခဲတွေရှိလာရင်တန်ယုံကိုအကြောင်းကြားပေးဖို့တာဝန်ရှိသူကအခုလိုပြောပါတယ်။
ကျောင်းသားတွေကတော့တန်ယုံနဲ့လည်းကရုချိတ်ထားတာပေါ့နော်သူတို့မိသားစုတွေနဲ့လည်းဖုန်းကြပါတယ်ကျွန်တော်တန်ယုံကလည်းလိုအပ်တာရှင်အကူအညီပေးဖို့အဲ့လိုသူတို့လိုအပ်တဲ့အခက်အခဲတွေပြောဖို့ဆိုပြီးကျွန်တော်တို့ page မှာလည်းတင်ထားတယ်။အော်ကျွန်တော်တို့လည်းဆက်သွယ်အမြဲတမ်းရှိတယ်။သူလိုတဲ့ဟာဒီဘမတ်ကျော်ကျေရောဝယ်လို့ပြရတဲ့ဟာကကျွန်တော်တို့တွေပို့ပေးတဲ့လူတွေရှိတယ်အကုန်လုံးတော့ဒီမှာဝယ်လို့မရဘူးအဲ့ဒါလေးတော့ဆက်ပြီးတော့လုပ်ပေးနေပါတယ်သူတို့တွေလည်းပြင်မထွက်ဖို့ပေါ့နော်သူကတချို့ချင်းတန်ရောက်ဆက်ပြီးဖို့အဲ့လိုတော့ပြောထားပါတယ
်တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း114နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မက်စတာ၁၀ရဲ့ညနေခင်းစီးရင်အရလူပေါင်း3,000ကျော်ကူးစက်ခံထားရပါတယ်စုစုပေါင်းသိဆုံးသူကတော့4,000ကျော်သွားပြီဖြစ်ပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်